ရရှိပဋိပက္ခကိုဖြေရှင်းနိုင်ဖို့ရုရှားနဲ့ယူကရိန်းတိုက်ရိုက်ဆွေးနွေးညှိနှိုင်းဖို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကစနေနေ့မှာတိုက်တွန်းပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးတို့ရုရှားယူကရိန်းကိုကျူးကျော်ပြီးနောက်ပထမဆုံးအချိန်တယ်လီဖုန်းနဲ့ဆက်သွယ်စကားပြောစဉ်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကအခုလိုပြောဆိုခဲ့တာပါ။ယူကရိန်းနဲ့တိုက်ရိုက်ဆွေးနွေးတာကိုလုံးစစ်ချင်တယ်လို့ပြောဆိုခဲ့ပါတယ်။ဒါအပြင်စစ်ပွဲကိုဖြစ်နိုင်သမျှအမြန်ဆုံးရပ်ဖို့မျှော်လင့်ပါတယ်။ဒါမှလည်းကြီးမားတဲ့လူသားချင်းစာနာမှုအကြအတဲကိုရှောင်လွှဲနိုင်မှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်ကလည်းလွတ်လပ်မှုအချုပ်အခြာအာဏာနဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်ဆိုတဲ့အခြေခံစည်းမျဉ်းတွေကိုဘယ်နိုင်ငံတွေကအလေးထားတယ်လဲဆိုတာကိုကဘာကြီးကစောင့်ကြည့်နေတယ်လို့ပြောဆိုခဲ့ကြောင်းနိုင်ငံသားရေးဝန်ကြီးဌာနပြောရေးဆွေးနွေးရှိသူ Net Price ကပြောဆိုခဲ့ပါတယ်။ဒါအပြင်အမေရိကန်ဥရောပနေတိုးနဲ့ရုရှားတို့တွဲဆုံဆွေးနွေးသင့်ပြီးရုရှားရဲ့လုံခြုံရေးဆိုင်ရာပတ်ဝန်းကျင်အတွင်ဥရောပအရှိတ်ဘက်ချမ်းကိုတိုးပြီးနေတိုးကချက်တွင်လာနေတာကြောင့်ဖြစ်ပေါ်လာတဲ့စိုးကျိုးတွေကိုအလေးထားသင့်တယ်လို့လည်းတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပြောဆိုခဲ့ပါတယ်။တစ်ချိန်တည်းမှာပဲရုရှားယူကရိန်းငြိမ်းချမ်းရေးဆွေးနွေးပွဲအတွက်တရုတ်အနေနဲ့ဂျာကနေဝင်ရောက်ဆောင်ရွက်ပေးသင့်တယ်လို့ EU နိုင်ငံသားရေးမူဝါဒအကြီးအကဲဂျိုးဆက်ဘိုရဲကလည်းစနေနေ့မှာတိုက်တွန်းပြောဆိုလိုက်ပါတယ်။